ပြည်ခဲ့တဲ့သတင်းပတ်ကလက်ဘနွန်နိုင်ငံဘေရုတ်မြို့မှာဖြစ်ပွားခဲ့တဲ့အင်အားပြင်းထန်လာတဲ့ပေါက်ကွဲမှုကြီးကြောင့်နစ်နာဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်ရေးအကူအညီတွေပေးဖို့တနင်္ဂနွေနေ့ကကမ္ဘာခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ငွေကြေးအရဘယ်အတိုင်းအတာတီထောက်ပံ့မလဲဆိုတဲ့ပမာဏကိုတော့တည်ယဝင်ကြေညာခြင်းမရှိခဲ့ပါဘူး။ဒီအကူအညီတွေဟာလက်ဘနွန်ပြည်သူတွေရဲ့လိုအပ်ချက်နဲ့အညီအချိန်မီလုံလောက်ပြီးကိုင်းညီမှုရှိတဲ့ကြောင်းနဲ့လက်ဘနွန်ပြည်သူတွေစီဓာတ်ရိုက်ထိထိရောက်ရောက်ပွင့်လင်းမြင်သာမှုရှိရှိပေးတဲ့ကြောင်းတယ်လီကွန်ဖရင့်နဲ့ပြုလုပ်တဲ့အစည်းအဝေးမှာပြင်သစ်သမ္မတအမ်နျူအယ်မက်ခရွန်ကပြောကြားခဲ့ပါတယ်လက်ဘနွန်အစိုးရအနေနဲ့အကူအညီတွေကိုပွင့်လင်းမြင်သာမှုရှိရှိအသုံးပြုဖို့ကမ္ဘာအင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းခဲ့ကြပါတယ်သူတို့အနေနဲ့လက်ဘနွန်အစိုးရကိုပေးတဲ့အကူအညီတွေအပေါ်သတိရှိနေကြတာပါအစိုးရမှာအကျင့်ပျက်ခြားစားမှုတွေရှိနေတယ်လို့လက်ဘနွန်အများစုကရှုမြင်ကြတယ်လို့ဟစ်ဘိုလာကတဆင့်အီရန်ဩဇာလွှမ်းမိုးမှုအပေါ်စိုးရိမ်မှုတွေရှိနေကြတာပါ။ကြာသပတေးနေ့ကဘေရုတ်ကိုသွားခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကတော့လက်ဘနွန်ပြည်သူတွေကိုထောက်ပံ့ရေးပါဝင်တဲ့အလှူရှင်နိုင်ငံတွေအနေနဲ့မတူကွဲပြားမှုတွေကိုဘေးဖယ်ထားဖို့လိုအပ်ကြောင်းနဲ့အကူအညီတွေကိုကုလသမဂ္ဂဦးဆောင်ညှိနှိုင်းတဲ့ကြောင်းတယ်လီကွန်ဖရင့်အစည်းအဝေးဖွင့်မိကုန်းမှာပြောကြားခဲ့ပါတယ်။